ကလေးစစ်သားပပျောက်ရေမြန်မာအစိုးရတက်လက်ထက်ဘလောက်အကောင်ထက်ပေါ်ဆောင်ရွက်နိုင်မလဲဆိုတာကိုမပြောခင်မှာအခုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ပြောပြပါမယ်။ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်နဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ဆက်လက်သုံးစွဲသွားမှာဖြစ်တယ်လို့ဒီလူဖွဲ့စည်းအတိုင်းဝိုင်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုတွေကိုလည်းကုလသမဂ္ဂအနေန င်မှုတွေအများကြီးရင်ဆိုင်နေရတဲ့ဒီမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်အရေးကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တတိထားသုံးနှုန်းပြောဆိုဖို့လိုတဲ့အကြောင်းပြောလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်ရင်ချင်းနိုင်ကအကြောင်းစုံပြောပြပါအောင်ရှင်
။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုရိုဟင်ဂျာလို့ခေါ်ဝေါ်မှုအပေါ်အမျိုးသားရေးဝါဒီမပတာနဲ့သူ့ရဲ့နောက်လိုက်အဖွဲ့တွေကဒီတရင်ဘက်တွေအတွင်ပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ကြားမှာအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကဒီခေါ်ဝေါ်ကိုဆက်လက်သုံးစွဲသွားမှာဖြစ်ကြောင်းပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂအနေနဲ့ဒီလူတိုင်းဝိုင်းကိုလူသားချင်းဆိုင်ရာအကူအညီတွေကိုနှစ်ပေါင်းများစွာထောက်ပံ့ခဲ့တာဖြစ်ပြီးအခုအချိန်ရောက်မှရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုပြောင်းပြီးအခြားအမည်ခေါ်ဖို့အကြောင်းရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
်။ We have used the term before.So it's not something that we were
ဒီတောင်းလုံးကိုဒီလိုအခြေအနေတွေမတိုင်ခင်အရင်ကတည်းကတောင်းလုံးနေတာပါဒါကြောင့်လဲဒီခေါ်ဝေါ်ကိုရှောင်လဲဖို့အတွက်အကြောင်းမရှိပါဘူ
းမြမဆိုးရဘက်ကရောဒီရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုရှောင်လဲဖို့ကုလသမဂ္ဂကိုမေတ္တာရက်ခံတာမျိုးရောရှိပါသလားဆိုတဲ့မေးခွန်းကိုတော့
I don't know if the government has any sort of request but you know we have used the term
ဆိုးရဘက်ကဒီလိုမျိုးမေတ္တာရက်ခံတယ်ဆိုတာမျိုးတော့ကျွန်မမသိပါဘူးဒါပေမဲ့ဒီအခေါ်ဝေါ်ကိုကျမတို့အရင်ကတည်းကတုံ့နှုတ်ခဲ့တာဖြစ်တဲ့ပြင်ဒီလူဖွဲ့စည်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုတွေကိုကုလသမဂ္ဂအနေနဲ့ထုတ်ဖော်ပြောဆိုခဲ့တာပ
ါဒါပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အခက်အခဲပေါင်းစုံရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုနားလည်သင့်ပြီးဒီအကျက်တဲပြဿနာနဲ့ပတ်သက်လို့တတိထားတုံ့နှုတ်ဖို့လိုကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကကြီးဦးတင်ဦးက VOA ကိုပြောပါတယ
်ရုံညာဆိုတဲ့ဒီဆက်စကားကတော့အခုဒီအခါမှာဟိုဒီဒီတစ်ဖက်နဲ့တစ်ဖက်ဒီရေလုံးလုံးကြီးအဖြစ်ပေါ့နော်ဒါဒီကျွန်တော်တို့ပို့ပြီးတော့ဒီညဉ့်ညံရေးပြင်မဲ့ပြဿနာအနောက်ဖြစ်သူဖြစ်တာပေါ့ဗျာအခုအထူးသဖြင့်ကတော့ဒီအမေရိကန်အစိုးရတောင်းရှိတဲ့ဒါမှဆိုတော့အစိုးရပေါ့နော်သူတို့ရဲ့ဟိုရည်တည်မှုတွေပါလေးပြောရခါကျတော့နည်းဘုံမကြစရာတွေဖြစ်လာတာပေါ့အဲ့ဒါတွေကတော့ဟိုဒီလိုပြောတာဆိုတာဒီလုပ်မဲ့စားရတော့စကားတွေပါတွေကိုတက်နေနေများတစ်ပဲတစ်ပဲဟိုပုံပုံပြီးတော့အငင်းပွားမဲ့ပုံပုံပြီးတော့ဒီခြေရွှေရှလွဲတော့စိတ်မှာအနှောက်အယှက်ဖြစ်ပေါ်ရာစကားတွေကိုပြောတာဆိုတာနဲ့ပါတယ်တော့မပြောတာသွားမယ်လို့ခြင်နေပေါ့ဗျာ
ဒီတော့တွင်မှာပဲမြန်မာတိုင်းရင်းသားလူမျိုးတွေထဲမှာရိုဟင်ဂျာမရှိကြောင်းနိုင်ငံတော်အစိုးရအနေနဲ့တရားဝင်ကြေညာပေးဖို့အမျိုးသားရေးဝါဒီမပါတာနဲ့သူ့ရဲ့နောက်လိုက်အဖွဲ့တွေကတောင်းဆိုနေကြပါရဲ့ရှင်